ဥရောပခီးစဉ်တွင်ဖင်လန်နိုင်ငံမှာရောက်နေတဲ့သမရဦးသိန်းစိန်ကိုဖင်လန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဦးသိန်းစိန်ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဖြစ်လာတဲ့သမရဖြစ်တာကြောင့်မြန်မာနိုင်ငံကိုစားပြုသမရအဖြစ်အသိမှတ်မပြုဘူးဆိုပြီးသမရရဲ့ဖင်လန်နိုင်ငံခီးစဉ်ကိုမကြိုဆိုတဲ့အကြောင်းဖင်လန်စံတော်ချိန်စနေနေ့မနေ့ဖက်မှာဖင်လန်ပြည်သူ့လွတ်တော်ရှေ့မှာမြန်မာနိုင်ငံသားတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဒီအကြောင်းပြဆိုကိုမတ်စုမွန်ကပြောပြပါမယ်ခင်ဗျာ။
ဟုတ်ပါတယ်။သမရဦးသိန်းစိန်ရဲ့ဥရောပ၅နိုင်ငံခီးစဉ်အတွင်းဒုတိယမြောက်နိုင်ငံဖြစ်တဲ့ဖင်လန်နိုင်ငံကိုတောက်ကြနေကရောက်ရှိလာခဲ့ပါတယ်။တောက်ကြနေမှာဖင်လန်သမရနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြမသမရရဲ့ဖင်လန်ခီးစဉ်ဒုတိယမြောက်စနေနေ့မှာတော့မြမသမရဦးသိန်းစိန်ကိုဖင်လန်ရောက်မြမနိုင်ငံသားတွေကမြမနိုင်ငံကိုစားပြုသမရအဖြစ်နဲ့အသိအမှတ်မပြုကြောင်းသမရရဲ့ဖင်လန်နိုင်ငံခီးစဉ်ကိုမကြိုဆိုကြောင်းပြည်သူ့လွှတ်တော်ရှေ့မှာဆန္ဒပြခဲ့ကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့ဖင်လန်ရောက်မြန်မာနိုင်ငံသားတွေကမြန်မာနိုင်ငံရဲ့လက်ရှိသမရဦးသိန်းစိန်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြှောက်ခံထားရတဲ့သမရဖြစ်တဲ့အတွက်သူဖင်လန်ကိုရောက်လာတဲ့အပေါ်မှာသမရတယောက်အနေနဲ့မကြိုဆိုဘူးဆိုပြီးတော့ဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူကိုတန့်စင်ထွန်းက VOA မြန်မာပိုင်းကိုပြောပါရယ်
။သမရဦးသိန်းစိန်ရဲ့ခရီးစဉ်ကိုကျွန်တော်တို့ဖင်လန်နိုင်ငံရောက်မြန်မာတွေအနေနဲ့ကျွန်တော်မကြိုဆိုဘူးဆိုတဲ့အကြောင်းကိုကျွန်တော်ရေးထားပါတယ်မကြိုဆိုရတဲ့အကြောင်းကဘာကြောင့်လဲဆိုတော့ကျွန်တော်ဖင်လန်နိုင်ငံမှာရောက်ရှိနေတဲ့ကျွန်တော်မြန်မာအတိုင်းဝိုင်းဟာဒီ2008ခုနှစ်ကွန်စတီကျူရှင်စတင်ပြီးတော့ရေးဆွဲတဲ့အချိန်တော့တော့ကျွန်တော်ကွန်စတီကျူရှင်ကိုအစီအစဉ်ရဲ့အချိန်ထိရောလုံးဝလက်မခံနိုင်ဘူးဆိုတဲ့အကြောင်းကိုကျွန်တော်ဆန္ဒပြပွဲညောင်များစွာလုပ်ပြီးတော့ကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်ထားပြီးဖြစ်တယ်ဟိုလက်ရှိသမရဦးသိန်းစိန်က2008အဖွဲ့ကြီးပုံအခြေခံဥပဒေပေါ်ကနေပြီးတော့သူကသမရဖြစ်လာတဲ့လူဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေလက်မခံနိုင်တဲ့အတွက်2008ခုနှစ်ကနေပြီးတော့ပေါက်လာတဲ့ဒီသမရဦးသိန်းစိန်နဲ့သူ့ရဲ့အဆိုအရကိုကျွန်တော်တို့အနေနဲ့အပြစ်အမှတ်ပြနိုင်ဖို့မရှိဘူးဆိုတာကိုကျွန်တော်တို့ထုတ်ပြန်ကြေညာတဲ့ကျေးဇူးမှပြောပြထားပါတယ်တကယ်လို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုအများလက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်ပြင်ဆင်မယ်ဆိုရင်တော့ပြည်နာနိုင်ငံရောက်မြန်မာအတိုင်းဝိုင်းရနေပြီးတော့လက်ရှိအဆိုအရကိုကျွန်တော်တို့အပြစ်အမှတ်ပြနိုင်မှာဖြစ်တယ်ဆိုတာကိုလည်းပြောပြထားပါတယ်
တောက်ကြနေတုန်းကဖင်လန်သမရနဲ့မြန်မာသမရတွေ့ဆုံခဲ့ပြီးတဲ့နောက်ဖင်လန်နိုင်ငံအနေနဲ့ရှေ့နှစ်အတွင်းမှာမြန်မာနိုင်ငံအတွက်ယူရိုငွေ6တန်းခွဲနီးပါးထောက်ပံ့ကူညီမယ်လို့ဖင်လန်သမရကပြောချခဲ့ပါတယ်။ဒီလိုမျိုးဖင်လန်နိုင်ငံကနေမြန်မာနိုင်ငံကိုအကူအညီပေးဖို့ရှိတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ငွေကြေးထောက်ပံ့မှုတွေဟာအမှန်တကယ်လိုအပ်နေတဲ့အခြေခံမြန်မာပြည်သူလူထုရဲ့လက်ထဲကိုရောက်အောင်ပေးပို့နိုင်မှုအတွက်ဖင်လန်အစိုးရအနေနဲ့လှုံ့ဆော်သင့်တယ်ဆိုပြီးတော့ဖင်လန်သမရကိုမြန်မာသမရမလာခင်မှာဖင်လန်ရောက်မြန်မာတွေကအိတ်ဖွင့်ပေးစာပေးပြီးတောင်းဆိုခဲ့ကြတာဖြစ်ပါတယ်
ကျွန်တော်ဘာတောင်းဆိုထားလဲဆိုတော့လက်ရှိဖင်လန်အစိုးရအနေပြီးတော့ဖင်လန်ကဥရောပသမဂ္ဂရဲ့အဖွဲ့ဝင်တစ်ယောက်အနေနဲ့သူကမြန်မာနိုင်ငံပေါ်မှာဆက်မှတ်ထားတဲ့ဒီစီးပွားရေးပိတ်ချုပ်မှုကိုကျုပ်သိမ်းဖို့ကိုဖင်လန်နိုင်ငံအနေနဲ့သဘောတူကြတာရှိပါတယ်ကျွန်တော်တို့ဖင်လန်အစိုးရကိုတိုက်တွန်းထားတဲ့အချက်ရှိပါတယ်အဲ့ဒီအချက်ကတော့စီးပွားရေးပိတ်ချုပ်မှုတွေနဲ့မဟုတ်ဘူးတခြားလုပ်ထားတဲ့ပိတ်ချုပ်မှုတွေကိုအားလုံးကိုချက်ချင်းမရုပ်သိမ်းဖို့ကျွန်တော်တောင်းဆိုထားပါတယ်အထက်ကတော့တကယ်နဲ့ရောင်းချမှုမလုပ်ဖို့အတွက်ကိုကျွန်တော်ဆက်ပြီးတော့ဖင်လန်အစိုးရကိုတိုက်တွန်းထားပါတယ်နောက်တိုက်တွန်းထားတဲ့အချက်တစ်ခုကဖင်လန်နိုင်ငံအားလက်ရှိသမရဦးသိန်းစိန်နောက်ဦးဆောင်တဲ့အစိုးရကိုကျွန်တော်တို့ယူရို6တန်းကျော်အကူအညီပေးဖို့အတွက်သူတို့သဘောတူထားပြီးဖြစ်ပါတယ်ဒီပေးမဲ့အကူအညီတွေကကျွန်တော်တို့ကဘာဖြစ်နေကြလဲဆိုတော့တကယ်လိုအပ်တဲ့ပေါ့နော်နေရာတွေမှာပြည်သူလူထုရဲ့လက်ထဲကိုပေါ့တိုက်ရိုက်ရောက်နိုင်တဲ့ဒီလမ်းမျိုးနဲ့ပေးနိုင်ဖို့အတွက်ကိုကျွန်တော်တို့ဖင်လန်အစိုးရကိုတိုက်တွန်းထားပါတယ
်ဖင်လန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲပြီးမှလွတ်လပ်ပြီးတရားမျှတတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဆိုတာလက်ခံနိုင်မှာဖြစ်တဲ့အကြောင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ကိုတန်စင်ထွန်းကပြောပါတယ်ဖင်လန်ရောက်မြန်မာသမ္မတဦးသိန်းစိန်နဲ့ဖင်လန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့တည်ထံတွေ့ဆုံမှုအစီအစဉ်မရှိကြောင်းကိုလည်းသိရပါတယ်။တနင်္ဂနွေနေ့မှာတော့မြန်မာသမ္မတဦးသိန်းစိန်ဟာဖင်လန်နိုင်ငံကနေထွက်ခွာမှာဖြစ်ပါတယ်ရှင်။